လဘလုံနိုင်ငံမှာရှိတဲ့ဟစ်ဘိုလာစစ်သွေးကြွတွေနဲ့အစ္စရေးတပ်တွေကြားတနင်္လာနေ့မှာယာနဲ့ချီတဲ့ဒုံးကျည်တွေပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။နိုင်ငံကြားနေဆက်တလျှောက်ဒီပိပိခါတွေဟာစစ်ပွဲကြီးတစ်ခုဖြစ်လာဖို့အတွက်လည်းတာဆူနေပါတယ်။တောက်ကြနေတုန်းကအစ္စရေးကိုတိုက်ခိုက်မှုကြောင့်ဘေရုတ်မြို့မှာဟစ်ဘိုလာစစ်ခေါင်းဆောင်တူသေဆုံးခဲ့တဲ့နောက်ဟစ်ဘိုလာတို့ဘက်ကနေပြီးတော့လက်တုံးပြန်တိုက်ခိုက်မှုဖြစ်လာပြီးအစ္စရေးနိုင်ငံမြောက်ပိုင်းလုံခြုံရေးအတွက်ဆိုရင်ဘာမှမဆိုလုသွားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကကြုံဝါခဲ့ပါတယ်။လဘရုံနိုင်ငံတွင်းလက်ရှိစာပို့စနစ်ဖြစ်တဲ့ပီဂျာနဲ့စကားပြောဆက်တွေပေါက်ကွဲမှုဖြစ်ခဲ့ပြီး32ဦးသေဆုံးထောင်ကနန်းဒဏ်ရာရပါတယ်။ဒီလောက်ရကိုလည်းအစ္စရေးတို့လုတာဆိုပြီးတော့ဟစ်ဘိုလာတို့ဘက်ကအပြစ်တင်ပါတယ်။ဟစ်ဘိုလာတို့အနေနဲ့ဘလို့မှခံမှန်းမထားတဲ့တိုက်ခိုက်မှုတွေကိုအစ္စရေးဘက်ကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းလုခဲ့ပြီးဒဟာသတိပေးမှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။တနင်္လာနေ့အစောပိုင်းအစ္စရေးမြောက်ပိုင်းကလေဒါစကန်တစ်ခုကိုဟစ်ဘိုလာတို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့နောက်အစ္စရေးဝန်ကြီးချုပ်ကခုလိုပြောဆိုခဲ့တာပါ။အစ္စရေးနဲ့ဟစ်ဘိုလာတို့ကြားရှိနေတဲ့ပြည်ပခါကိုစစ်ပွဲကြီးအသွင်ဖြစ်မလာစေဖို့နှစ်ဖက်စလုံးထင်းသင်းသိမ်းနဲ့ဆောင်ရွက်ဖို့ဆိုပြီးတော့အမေရိကန်အင်ပီရိုမြူသားလွန်ကြုံကြီးပြောခဲ့ရသူဂျွန်ကာဘီက ABC ရုပ်သံအင်တာဗျူးမှာပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းဆီးရီးယားနဲ့ယီမန်မှာဖြစ်နေတဲ့ပြည်ပခါတွေကိုထောက်ပြပြီးတော့ဒေသတစ်ခုလုံးဟာအတော်ကြီးကိုထိရှာမခံဖြစ်နေတယ်လို့သတိပေးပါတယ်။ပြည်ပခါတွေကျေပြန့်လာလို့ရှိရင်ခံမမရတဲ့ကျိုးဆက်တွေဖြစ်လာမယ်လို့လည်းလေဗနွန်အခြေအနေနဲ့ပတ်သက်လို့ဖိလစ်ပိုဂရန်ဒီကဗီဒီယိုကိုပြောဆိုခဲ့ပါတယ်ခင်ဗျာ။